အကြမ်းမဖက်တဲ့အာဏာဖီဆန်တဲ့လှုပ်ရှားမှုတွေနဲ့လမ်းပေါ်ထဲဆန္ဒပြပွဲတွေတတိယနှစ်ပတ်လောက်ရှိလာနေချိန်မှာပဲဝန်ထမ်းတွေလုံသမားတွေဖမ်းဆီးခံရဖိအားပေးခံရတာတွေနဲ့ရင်ဆိုင်နေရတာပါဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာဆိုရင်လေဒီကနေ့နေဆုံသုံးဦးဖမ်းဆီးခံခဲ့ရတယ်လို့ကိုတိုင်တွေ့ခဲ့ရတဲ့ဆန္ဒပြသူတဦးကဗျူရော်ရေကိုပြောပါတယ
်ချစ်မောင်မောင်လို့သူ့ကိုအရင်ဖမ်းတာလိုက်ပြီးတော့သူ့နောက်ကလိုက်သွားတဲ့အခါအဲ့မြောက်ကိုပါအထမ်းဆန်ရတယ်နောက်ထပ်အားလုံးဆို၃ယောက်ပါလလစရောသူတို့နဲ့တော့အဆက်အသွယ်မရဘူးမရဘူးဆိုတာဖုန်းနံပါတ်တွေအေးဖုန်းမပါတဲ့ခါကြတော့လေအဲမရဘူ
းမနေ့တုန်းကလေရခိုင်ပြည်နယ်တောင်ပိုင်းကတန်တွဲမှာဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးကျောင်းသားလူငယ်တအူပါဝင်၄ယောက်ဖမ်းဆီးခံရပြီးခုရှင်တိဆက်သွယ်မရသေးဘူးလို့လေဆန္ဒပြသူတအူကပြောပါတယ
်ဟုတ်အားလုံး၄ယောက်ပါမိန်းကလေး၁ယောက်နဲ့ကျောင်းသား၃ယောက်ပေါ့ကျောင်းသား၁ယောက်ပါတယ်ညီနာကတော့အပြင်းဘူးပေါ့မရှိရင်လည်းသူတို့ကတော့ဆက်သွယ်ဒါရိုက်ဆက်သွယ်လို့မရဘူးရဲ့ဒီအစင်းသွားပြောရမှလည်းတွေးခွင်တော့မရဘူးရဲ့ဟိုအစားတော့ပြန်လှုပ်ပေးမယ်လို့အမျိုးမျိုးသတိနေကြရပေါ့ပြန်လှုပ်ပေးမယ်ဆိုလို့စောင့်နေကြတယ်ဒါပေမဲ့မလှုပ်ပေးမနဲ့အခုတရားစွဲလို့သိရတယ်ပေါ့
မြန်မာနိုင်ငံမှာဆေးရနာတင်ယူထားမှုပေါ်ကန့်ကွက်ဆန္ဒပြမှုတွေပေါ်မန္တလေးနေပြည်တော်စတဲ့မြို့တွေမှာအကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုတွေရှိခဲ့ပါတယ်။မနေ့တုန်းကဆိုရင်လေအရာဝတီတိုင်းမြောင်းမြမြို့မှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်နိုင်နေရမှာထိခိုက်ဒဏ်ရာရသူတွေရှိတယ်လို့ဆန္ဒပြဝင်းမှာပါဝင်သူတို့ကပြောပါတယ်။ဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နေပြီးတယောက်ကိုဖမ်းဆီးတော့တယ်လို့လည်းပြောပါတယ
်။မနေ့တုန်းကတော့ကျောင်းဆရာဥစ္စာချက်ဝီရန်ကျော်နော်ဟုတ်ကဲ့ထိခိုက်ဒဏ်ရာရတဲ့သူတွေကဥစ္စာ6ဦးလောက်တော့ရှိမှထင်တယ်6ဦး
မဆိုးရင်ရပါဘူးညီမနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုကန့်ကွက်တဲ့အနေနဲ့လမ်းပေါ်ထဲဆန္ဒထောက်ဖော်တာတွေရှိသလိုအစိုးရဝန်ထမ်းတွေအများပြားဟာလည်းရုံးမတဲ့ပဲလှုပ်ရှားမှုမှာပူပေါင်းပါဝင်လာကြတာပါ CDM လို့ခေါ်တဲ့အနုနည်းနဲ့အာဏာဖီဆန်တဲ့လှုပ်ရှားမှုမှာပါဝင်ကြတဲ့ဝန်ထမ်းတွေကိုအာဏာပိုင်တွေကဖိအားပေးတာချင်းချောက်တာတွေလည်းရင်ဆိုင်နေရတယ်လို့အစိုးရရုံးဆက်ရနေပြည်တော်ကမြန်မာမီထန်လုပ်ငန်းကဝန်ထမ်းတဦးကပြောပါတယ
်ဝန်ထမ်းတွေအချင်းချင်းကိုပဲသူတို့ကဆက်ပြီးပြောခိုင်းတာပေါ့လူကြီးတွေကတိုက်ရိုက်တော့မပြောဘူးမင်းလည်းချင်းချောဝဲချမ်းပြီးတော့ဘလို့ပြောလဲဆိုတော့ညာဘက်ကအဲ့လိုဖြန့်နေသူတွေကရုံးတက်နေတဲ့သူတွေပေါ့နော် PDM မလုပ်တဲ့သူတွေ PDM မလုပ်တဲ့သူတွေကလုပ်တဲ့သူတွေကိုသူတို့ကဟိုဝန်ထမ်းအင်ညာတွေမှာဥပမာနေပြည်တော်မှာဆိုလို့ရှိရင်လည်းနေပြည်တော်မှာဝန်ထမ်းအင်ညာတွေထဲမှာအဲ့လိုမျိုး PDM မလုပ်နေတဲ့သူတွေရဲ့အိမ်တွေကိုမလုပ်တဲ့သူတွေကလာပြီးတော့လူကြီးတွေကတော့ဘလို့မှားလိုက်တယ်ပေါ့နော်ပြန်တက်ဖို့ပြောတယ်ပေါ့ဟိုမတက်ဘူးဆိုလို့ရှိရင်နောက်ဖြစ်မဲ့အကြောင်းအရာတွေကိုတိုးဆက်ပြီးပေါ့နော်တာဝန်မယူဘူးပေါ့ကျွန်မတို့ကတော့မတက်ဘူးကျွန်မတို့ကတော့မတက်ဘူးဟိုလုံးဝပေါ့နော်ပြောမယ်ဆိုကျွန်မတို့ကအဆိုးဆုံးအဆိုး
ဒီကနေ့မှာပဲမန်းလေးမြို့မှာမီးထောင်ဝန်ထမ်းတွေကိုအလုပ်ပြန်ဆင်းဖို့အာဏာပိုင်တွေတင်းကြပ်စေခိုင်းတာတွေရှိခဲ့ကြောင်းလဲနိစပ်သူတွေကပြောပါတယ်အကြမ်းမဖက်တဲ့လှုပ်ရှားမှုတွေနဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေပေါ်ပေါက်လာခြင်းကစလို့မီးထောင်လုပ်ငန်းတွေပါဝင်ဆိုးရရဲ့လုပ်ငန်းတွေတော်တော်များများလေးရပ်ဆိုင်းနေတာပါလုပ်ငန်းတွေပြန်လည်စတင်နိုင်အောင်ဖိအားပေးမှုတွေအရေးယူအပြည့်ပေးဖို့ရှင်းလျှောက်မှုတွေရှိနေပေမဲ့နေပြည်တော်ကမီးထောင်ဝန်ထမ်းကတော့အလျှော့မပေးဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ
်ဟုတ်အကောင်းဆုံးလုပ်မယ်အဆိုးဆုံးထိတော့မျှော်လင့်ထားတယ်ပေါ့နော်ဟိုဘလို့အနေထားနဲ့ပဲလာခေါ်တက်မှာမဟုတ်ဘူးကျမတို့ကထွက်ဖို့ထီအောင်ပြင်ထားတယ
်ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်နဲ့လူခွင့်ရေးလှုပ်ရှားသူတွေကတော့ညှင်းချမ်းစာဆန္ဒပြလှုပ်ရှားသူတွေကိုဖမ်းဆီးရေးယူတာတွေမလုပ်ဖို့တိုက်တွန်းထားပါတယ်ဆန္ဒပြပွဲတွေနဲ့အာဏာဖီဆန်ရဲ့လှုပ်ရှားမှုတွေရှင်းပြဖို့နဲ့ဝန်ထမ်းတွေပါပူးပေါင်းပါဝင်ကြဖို့ဒီကနေ့တိုက်တွန်းထားရှင်ပါပဲညှင်းချမ်းတဲ့လှုပ်ရှားမှုတွေကိုအင်အားသုံးနိုင်နေတာတွေမလုပ်ဖို့နဲ့အရေးယူတာတွေမလုပ်ဖို့လေကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးထုကိုယ်စားလှယ်ကလည်းတတိပေးပြောဆိုထားပါတယ်ခင်ဗျာ